ီးခဲ့တဲ့ရပိုင်းတွင်းကကမ္ဘာလုံးဆိုင်ရာအကျင့်ပြက်ခြားစားမှုတက်ဖြတ်ရေး Transparency International အဖွဲ့ကြီးရဲ့နှစ်စဉ်ထုတ်ပြန်နေကြအစီရင်ခံစာထွက်ပေါ်လာပါတယ်။အဲ့ဒီအစီရင်ခံစာမှာမြန်မာနိုင်ငံဟာငကိုအခြေအနေအကျင့်ပြက်ခြားစားမှုအနေအောင်အဆင့်မှာပဲပါမြဲရှိနေစေဆိုပေမဲ့ငကိုအဆင့်149ကနေ2016ခုနှစ်မှာအဆင့်136ကိုမြင့်တက်လာခဲ့ပါတယ်။ပြောရမယ်ဆိုရင်မြန်မာနိုင်ငံဟာခြားစားမှုအစိုးဆုံးနိုင်ငံစည်းရုံးမှာပါဝင်နေစေဖြစ်ပေမဲ့တိုးတက်မှုတွေတော့ရှိလာတဲ့သဘောပါ။2016ခုနှစ်ဧပြီလ1ရက်နေ့မှာစပြီးအာဏာရလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရအနေနဲ့တန်ရှင်းတဲ့အစိုးရဖြစ်စေရမယ်အကျင့်ပြက်ခြားစားမှုတွေကိုတိုက်ဖြတ်သွားမယ်လို့ကြေညာပေးထားခဲ့ပါတယ်။ကြေညာပေးထားတဲ့အတိုင်း NLD အစိုးရအဖွဲ့ဝင်သမရနဲ့ဝန်ကြီးဒုတိယဝန်ကြီးတွေပြည်နယ်နဲ့တိုင်းကဝင်ကြီးချုပ်နဲ့ဝင်ကြီးတွေလက်ပေးလက်ယူလုပ်တယ်ဆိုတဲ့သတင်းမျိုးထွက်ပေါ်လာတာမရှိခဲ့ပါဘူး။ဒါပေမဲ့လည်းအကြမ်းလိုက်စားမှုခြားစားမှုတွေလုံးဝဒါမှမဟုတ်တိုင်းပြည်နေရအများစုမှာအကြီးအကျယ်လျော့ပါသွားတယ်လို့မယူဆနိုင်သေးပါဘူး။နိုင်ငံရေးသမားနဲ့ပြည်သူတွေကတော့အခုတက်လာတဲ့ NLD အစိုးရအဖွဲ့ဝင်တွေအကြမ်းလိုက်စားမှုကင်းရှင်းကြတယ်ဆိုတာယုံကြည်ကြပေမဲ့နှစ်ပေါင်းများစွာအကျင့်ကျက်ခြားစားမှုနဲ့ရင်ပါလာတဲ့တရားစီရင်မှန်တိုင်းလိုအစိုးရဌာနဆိုင်ရာဝန်ထမ်းတွေကတော့အကြမ်းလိုက်စားမှုတွေရှိမြဲရှိနေစေဆိုပြီးယုံကြည်နေကြပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့အကျင့်ပြက်ခြားစားမှုကိုကင်တွယ်မယ်တိုက်ဖြတ်မယ်ဆိုပေမဲ့လည်းစနစ်တကျစီစဉ်ရေးဆွဲပြီးအားကျိုးမှန်တဲ့လုပ်ကင်ဆောင်ရွက်နေတာမျိုးတော့မမြင်ရသေးပါဘူး။အကျင့်ပြက်ခြားစားမှုတွေရှိရင်တိုင်ရပါဆိုပြီးလှုံ့ဆော်တဲ့အဆင့်လောက်ပဲရှိနေပါသေးတယ်။လက်ရှိမြန်မာနိုင်ငံမှာအကျင့်ပြက်ခြားစားမှုဘယ်လိုအခြေအနေရှိနေပါလဲဒါကိုခြေမုံတိုက်ဖြစ်နိုင်ပါမလားဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်ပြီးခဲ့တဲ့ဇန်နဝါရီလ24နဲ့26ရက်နေ့တွေကရန်ကုန်မြမဆက်မှုစိတ်ကမ်းဝင်းထဲမှာပြည်ပကိုတရားမဝင်တင်ပို့မဲ့ကျွန်းသစ်တစ်မာနဲ့ဗရောက်တွေပါတဲ့ကွန်တိန်နာတွေဖမ်းဆီးရမိပါတယ်။တတော်ဦးစီးဌာနကစိတ်ကမ်းတွေကိုရှောင်းတခင်ဝင်ရောက်စစ်ဆေးတဲ့အခါမှာအခုလိုဖမ်းဆီးရမိခဲ့တာပါ။ထူးခြားတာကတော့အခုလိုတစ်မာတွေထည့်ထားတဲ့ကွန်တိန်နာတွေဟာ X-ray ဖြတ်ပြီးသားအကောက်ခွန်ယာယီစီးတစိတ်ခတ်ပြီးသားသင်းမောလိုင်းစီးတစိတ်ခတ်ပြီးသားသင်းမောပေါ်တင်ပို့အဆင်သင့်ဖြစ်နေတဲ့ကွန်တိန်နာတွေဖြစ်ပါတယ်။ဒီဖြစ်စဉ်ကိုပြန်ပြီးကြည့်မယ်ဆိုရင်တရားမဝင်ကျွန်းသစ်တွေပထောက်တွေနိုင်ငံသားကိုပေါန့်ခိုတင်ပို့ဖို့အတွက်အကြမ်းလိုက်စားမှုအများကြီးရှိနေတာကိုတွေ့မြင်နိုင်ပါတယ်။ရှေ့ပိုင်းမှာနိုင်ငံသားတင်ပို့ဖို့ပိတ်ထားတဲ့သစ်တွေအခုလိုဘလောက်များခိုးထုတ်ခဲ့ပြီလဲဆိုတာဘယ်သူမှမပြောနိုင်ပါဘူး။အခုဖြစ်စဉ်နဲ့ပတ်သက်ပြီးနိုင်ငံသားပို့ဖို့ဆောင်ရွက်နေတဲ့ကုမ္ပဏီတာဝန်ရှိသူတွေအေဂျင့်တွေကိုဖမ်းဆီးစစ်ဆေးနေတယ်ဆိုပေမဲ့ဒီပေါန့်ခိုထုတ်မှုမှာပါဝင်ပတ်သက်နေတဲ့ဝန်ထမ်းတွေကိုစစ်ဆေးနေတယ်ဆိုတာမျိုးတော့မကြားသိကြပါဘူး။တစ်ချိန်တည်းလိုလိုလောက်မှာပဲမွန်ပြည်နယ်ရေးမြို့နယ်မြို့မရဲစခန်းကရဲအုပ်တယောက်ကိုအကြမ်းလိုက်စားမှုနဲ့ဖမ်းဆီးချုံနှောင်လိုက်တယ်လို့သိရပါတယ်။ရဲအုပ်ကျော်တက်ခိုင်ဆိုသူဟာမွန်ပြည်နယ်ရေးမြို့နယ်ထဲကရင်တိုက်မှုတစ်ခုကိုစစ်ဆေးရတဲ့သူပါ။မှုစစ်ဆေးနေတဲ့အချိန်အမှုတွေထံကနေငွေတောင်းခံတာနဲ့ချင်းချောက်တာတွေကြောင့်အမှုတွေကနေပြည်တော်ကအကြမ်းလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုတိုင်ကြားခဲ့တာဖြစ်ပါတယ်။တကယ်တော့ဒီအကျင့်ပြက်ခြားစားမှုဟာတရားစီရင်ရေးမှန်တဲ့အောက်ထဲကအဖြစ်ပြဲလို့ပြောရင်ရနိုင်ပါတယ်။မြန်မာနိုင်ငံမှာတရားစီရင်မှန်တဲ့ဟာအကျင့်ပြက်ခြားစားမှုအများဆုံးဆိုပြီးဝေဖန်ပြောဆိုနေတာလဲကြားကြားလာပါပြီ။ဒါပေမဲ့ဒီပြဿနာနဲ့ပတ်သက်ရင်လူအများစုကတော့တရားသူကြီးတွေကိုပဲမျက်စိတည်းပြင်းမြင်နေကြတာများပါတယ်။တကယ်တော့တရားစီရင်မှန်တဲ့ရဲ့အကျင့်ပြက်ခြားစားမှုတွေကိုအခုလိုရဲဝန်ထမ်းတွေပူကင်းနေတဲ့အတွက်ထွက်ဆိုပေးရတဲ့ဆရာဝန်တွေမြို့နယ်ဥပဒေအရာရှိတွေတရားရုံးဝန်ထမ်းတွေလည်းအများကြီးပါဝင်ပတ်သက်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကမွေးရစေဝါတုံးဆွဲမှုနဲ့ဖမ်းဆီးခံရသူတွေအနေနဲ့သူတို့ရဲ့စီးစစ်ဆေးချက်မှာမွေးရစေဝါမတုံးထားကြောင်းထောက်ခံစာလိုချင်ရင်တခွဲကန်းတာဝန်ရှိသူတွေကိုကြက်ငွေ10သိန်းကနေ30အထိပေးရတယ်လို့သတင်းတွေထွက်ပေါ်ခဲ့မှုပါတယ်။ဒီလိုသတင်းတွေထွက်ပေါ်တာနဲ့ပတ်သက်ပြီးရန်ကုန်ပြည်သူ့ဆေးရုံကြီးတခွဲကန်းဌာနကမူရစီမှုကင်းနဲ့ဆိုင်တဲ့စစ်စစ်ချက်ကိုသူတို့စီမှာမစစ်ဆေးတဲ့အကြောင်းအဲ့ဒါမျိုးကိုပြည်ထရေးဝန်ကြီးလက်အောက်ဓာခွဲကန်းကပဲစစ်ဆေးနေတယ်ဆိုတဲ့အကြောင်း ရှင်းချက်ထုတ်ခဲ့ပါတယ်ဒါပေမဲ့ပြည်ထောင်စုဝန်ကြီးဌာနလက်အောက်တပ်ခွဲကန်းကလည်းအဲ့ဒီဆွဆွဲချက်နဲ့ပတ်သက်ပြီးတစုံတရာထုတ်ဖော်ပြောဆိုတာမျိုးတော့မလုပ်ခဲ့ပါဘူးပြောရရင်တရားစီရင်မှန်တဲ့အောက်မှာအခုလိုအကျင့်ပြက်ခြားစားမှုတွေဟာပုံစံအမျိုးမျိုးနဲ့ကြံရှိနေစေဆိုတာနားလည်နိုင်ပါတယ်ဒီလိုအခြေအနေအောက်မှာအရေးယူခဲ့တာဆိုလို့အဂတိလိုက်စားရတဲ့ဆိုရဲဆွဆွဲချက်ကြောင့်တရားသူကြီးတယောက်ထွက်ပြေးတိမ်းရှောင်နေတဲ့အမှုတမှုပဲရှိခဲ့ပါတယ်အခုလိုအခြေအနေအကြောင်းမျိုးမျိုးကြောင့်မြန်မာနိုင်ငံမှာအစိုးရအသစ်တက်လာပြီးတဲ့နောက်တာဝန်လွှဲပြောင်းယူလိုက်ရတဲ့တမရနဲ့ပြည်ထောင်စုအစဉ်ဝန်ကြီးတွေပြည်내နဲ့တိုင်းဝန်ကြီးချုပ်ဝန်ကြီးတွေအခရီးလိုက်စားမှုတွေမလုပ်ကြပေမဲ့ကြံဌာနအသီးသီးကဝန်ထမ်းတွေကြားမှာတော့အကျင့်ပြက်ခြားစားမှုအတိုင်းအတာတစ်ခုထိကြံရှိနေစေဆိုတာသိမြင်နိုင်ပါတယ်တကယ်တော့အကျင့်ပြက်ခြားစားမှုပပျောက်ဖို့တန်ရှင်းတဲ့အစိုးရဖြစ်ဖို့ဆိုတာအစိုးရထိပ်ပိုင်းတာဝန်ရှိသူတွေအခရီးလိုက်စားမှုမရှိုံနဲ့ပြီးမတော့ပါဘူးဌာနဆိုင်ရာဝန်ထမ်းအစဉ်အဆက်ကြားမှာလည်းအကျင့်ပြက်ခြားစားမှုကင်းဖို့လိုပါတယ်ဒီလိုအကျင့်ပြက်ခြားစားမှုကင်းဖို့ဆိုရင်အဂရီလိုက်စားမှုကျူးလွန်တာတွေကိုတိုင်တန်းနိုင်တယ်ဆိုတာလောက်အမိန့်ထုတ်နေုံနဲ့မပြီးပဲအကျင့်ပြက်ခြားစားမှုဖြစ်စေတဲ့ရေကန်မြေကန်ကဘာတွေဖြစ်တယ်အစိုးရကထုတ်ပြန်ထားတဲ့အမိန့်တွေစီမင်းစီကံလုံထုံးလုံနည်းတွေကအကျင့်ပြက်ခြားစားမှုတွေကိုဖြစ်စေသလားစတာတွေကိုစနစ်တကျရှာဖွေဖော်ထုတ်ဖယ်ရှားရမယ်အပြင်အဂရီလိုက်စားမှုတွေကိုလည်းထိထိရောက်ရောက်ဖော်ထုတ်အေးအေးယူကြရမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်